တော်ရှင်များခင်ဗျာတက်မတော်ရွေးချယ်ဒုသမရတူပါဝင်ဆိုရတဲ့ကိုဥဆောင်မဲ့သူတွေကိုလွတ်တော်ကတင်မြှောက်လိုက်ပါပြီစစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့သူတွေနဲ့အယက်သားစစ်စစ်မဖြစ်တဖြစ်ဆိုရတဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာပြောင်းယူနိုင်မှာမလားပြောင်းလဲချိန်တန်ပြီဆိုတဲ့စံပုံနဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီအနေနဲ့ရောဂရိတွေတိုင်းအကောင့်ထဲဖွင့်နိုင်မှာမလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမဆုံးတော့ဒီကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ရေဝီရသဘောထားတွေကိုကျွန်တော်အရင်ကြားချင်ပါတယ်ဒီမြန်မာနိုင်ငံမှာဆက်စုနှစ်တွေအတွင်းမှာပထမဆုံးအချိန်အယက်သားစစ်စစ်အစိုးရတရက်တက်လာတော့မယ်ဆိုရင်လည်းစစ်တပ်ကတင်တဲ့ဒုသမတတယောက်လည်းပါလာမှာဖြစ်တော့ဒါ NLD အတွက်ဘလောက်ထိစိန်ခေါ်မှုဖြစ်မယ်လို့ယူဆလဲဒါတော့ကျွန်တော်ဒီ1990ပြည့်ရွေးကောက်ပွဲမှာတော့NLD ပါတီရဲ့ပလဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ပြီးဒေါက်တာတင်းစုရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဒီဘွားချင်းတော့မှန်တယ်ခင်ဗျာ NLD တွဲဒီတက်မတော်ကအဟိုကိုယ်စားလှယ်တူကဒုသမတ1နေရာအထိပါလာတော့ဒါကဟိုနာမည်အနက်အုပ်ချုပ်ရေးပိုင်းမှာအခက်အခဲတွေရှိနိုင်တယ်လို့ကျွန်တော်တို့ဆိုရင်ကြည့်ရတယ်တော့တော်တော်ရှိပါတယ်ဒါပေမဲ့မင်းညကမင်းညဆိုကျွန်တော်အမေရိကန်ပြောသူစံတော်ကြီးပေါ့နော်ပမာပြီးဆိုဟိုဒီချိန်အဲလွတ်တော်ထဲမှာတမတနေရာမဲ့ပေးတဲ့ပုံစံနဲ့အိမ်မတိုင်ငယ်လေးမှာဟိုဒါဝင်ရှိတဲ့ပုံကိုယ်ကြီးစီစဉ်ခင်းကျင်းထားတဲ့အစီအစဉ်တွေကိုမင်းညမဲ့ပွဲမှာပေါ်လွင်လာတော့ကတနည်းဖြင့်တမတော်နဲ့ဒေါ်အောင်ဆန်းစုကြည်ဟာဟိုပြည်ပြည်လေးလေးတက်နိုင်ဆုံးမိသားအောင်ကြိုးစားပြီးတော့ဤနိုင်ဆောင်ရွက်လာတဲ့ရလက်ကန်ဒီဒီတမတကြီးနေရာတွေဖြစ်လာတယ်လို့မြင်ရတယ်။ဒါကြောင့်နာမည်အနက9နှစ်ပေါ့နော်အရှိကြီးတော့မဟုတ်9နှစ်တုန်းကလည်းအဲ့လိုပုံစံမျိုးနဲ့တက်မတော်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့တနည်းမဲ့တက်မတော်နဲ့ NLD နဲ့ကိုရုံမူရင်းမြောင်းနိုင်တဲ့ဒေါ်အောင်ဆန်းစုကြည်တဲ့ကနိုင်ငံအတွက်အရေးကြီးတဲ့ဟာဒီနိုင်ငံတစ်ခုလုံးနဲ့ချုပ်တဲ့ကိစ္စတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာကြရရှိတဲ့အတွက်ကျွန်တော်ကအစိုးရအကြီးကြီးတော့မဟုတ်ဘူးလို့ပဲပဏာမဆွေးနွေးကြုံပါခင
်ဗျ။ဟုတ်ကဲ့ကျွန်တော်တင်စားဆရာဦးစီစုအောင်မြင်လည်းရှိနေပါတယ်။ဆရာဦးစီစုအောင်မြင်ရင်အမြင်ရောခင်ဗျ။အ
ဲကျွန်တော်ကတော့ဟိုနှစ်ခုကြည့်ရမယ်။ပထမတစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေကဒီဒုသမရရဲ့လုပ်ငန်းခွင့်တွေကိုဘယ်လိုပြဋ္ဌာန်းထားသလဲဆိုတဲ့ဟာကိုအရင်ကြည့်ဖို့လိုပါတယ်။အဲတော့ဟိုဒုသမရရဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းထားတာသူတို့ကသမရကိုတာဝန်ခံမှုပဲရှိတယ်အဲ့တော့သမရကိုတာဝန်ခံမှုပဲရှိတဲ့အခါကျတော့ဒီဒုသမရအဲယောက်ကဟိုအလူအများနားလည်မှုနဲ့လွဲနေကြတယ်ဗျာအဲ့ဒါပါလဲဆိုတော့ဒုသမရစစ်တို့နှစ်တို့ခေါ်နေကြတယ်အဲ့ဒါမဟုတ်ပါဘူးဒုသမရလို့ပဲအဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီတိုင်းပဲသူကဟိုကပြဋ္ဌာန်းထားတယ်ဥပမာဒီအမျိုးသားကာကွယ်ရေးနဲ့လူငယ်ကောင်စီဖွဲ့စည်းပုံမှာဆိုရင်အဲ့တိုင်းပဲသမရပြီးအောက်မှာဒုသမရနောက်ထပ်နံပါတ်3ဒုသမရဒီတိုင်းပဲပြဋ္ဌာန်းထားတယ်ဆိုတော့ဘယ်မှာမှဒုသမရတင်းနှစ်ဆိုတာမရှိဘူးအဲ့တော့အခုအရွေးချယ်ခံလိုက်ရတဲ့ဒုသမရနှစ်ယောက်ကလည်းသူတို့တာဝန်ပိုင်းအရဆိုရင်သမရကတာဝန်ပေးတဲ့ပုံမှာပဲသူတို့ကတာဝန်ခံပြီးတော့လုပ်ဆောင်ခြင်းရှိတယ်သမရကိုသူတို့တာဝန်ခံရတယ်အခြေချင်းအနေထားလည်းအတူတူပဲတခုပဲအဲ့ဒါခြားနေချက်ရှိတာကသမရကတစုံတစ်ခုအကြောင်းအရာကြောင့်သူထွက်တာတို့ဒီကမှသူကအနားယူတာတို့သူမဟုတ်ဒီတာဝန်မထမ်းဆောင်နိုင်တာတို့ဖြစ်ပြီးဆိုရင်တော့ကိုယ်တော်ကလို့မဲဒုတိယအများဆုံးရတာလေအခုဆိုရင်တော့ဒါဟိုဥစ္စာပေါ့နော်ဥပ္ပစ်ဆွေပေါ့အဲသူဆိုရင်တော့ယာယီသမရတော့ယာယီဖြစ်လာလိမ့်မယ်ယာယီဆိုတာကတော့ဟိုအလောဟိုဥစ္စာအချင်းတူကောင်းပါလေတစ်ပတ်နှစ်ပတ်ဒီလောက်ပဲရှိပါလေဆိုတဲ့ခါကျတော့အဲ့ဒီလောက်ပဲလုပ်ပိုင်ခွင့်ရှိပါလေဒါဖွဲ့စည်းပုံမှာပြထားတာပြီးတော့မှနောက်ကျွန်တော်လက်တွေ့ပေါ့လက်တွေ့ဆိုတာကဒါကအခုမှကျွန်တော်တို့အခုပြောင်းလုပ်တာမဟုတ်ဘူးဒီဒုသမရတွေဘာကြီးရဲ့ဖွဲ့စည်းပုံကိုကျင့်သုံးတာ9နှစ်ရှိသွားပြီဒီ9နှစ်မှာကြီးလိုက်တဲ့ခါကျတော့လေအဲ့ဒီဒုသမရနှစ်ယောက်ကသမရကဘယ်တောင်ခံရတာပဲဒီပြင်ဘာမှသူကမပူမပူတာမှဘယ်တော့မှမပူလဲဆိုရင်ပြီးရတဲ့ကာလကိုကြည့်လိုက်ရင်ဒီဒုသမရတွေကဒါသမရဟိုဥစ္စာပေါ့နော်ဒီဦးသိန်းစိန်အစိုးရအဖွဲ့ထဲမှာဒါစီနီယာဝန်ကြီးလို့ခေါ်တယ်ဦးစိုးသိန်းရဲ့လုပ်ပိုင်ခွင့်လောက်တောင်မှသူတို့တယောက်မှမရှိဘူးဟိုပြောချင်တဲ့သဘောကဒုသမရတွေကသမရကိုတောင်ခံရတယ်သမရကတောင်ပေးတယ်လို့ပဲလို့ရတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေအရာပြီးတော့မှဖြစ်ပေါ်ခဲ့တဲ့အခြေအနေအရာကတော့ပြဿနာမရှိနိုင်ဘူးဒါပေမဲ့လည်းအခုအခြေအနေကတော့အခြေအနေအစ်စ်ဆိုတဲ့ခါကျတော့ပြောတော့မပြောတတ်ဘူးပေါ့နော်ပြဿနာလည်းပပတော့ရှိကောင်းရှိနိုင်တာပေါ့ဒီလောက်ပဲကျွန်တော်ဟိုနားလည်ပါတ
ယ်ဟုတ်ကဲ့နောက်တစ်ခုရှိတာအခုဒီဒုသမနာဖြစ်လာတဲ့ဒီစစ်ဘုတ်ကျော်ဟောဦးမြင့်ဆွေရသဘောထားတင်းပါတယ်နောက်အရင်စစ်ကောင်းဆောင်ဦးသက်ရွှေနဲ့နှီးဆက်တဲ့သူဖြစ်တယ်ဆိုပြီးတော့လည်းတရင်တွေကကြီးပါတယ်ဆိုတော့တချို့ကခံမှန်းရတာဒါဒီ NLD ကို challenge လုပ်ဖို့သူတို့ဘက်ကဒီသဘောထားတင်းပါတဲ့လူတစ်ယောက်ကိုထည့်လိုက်တာဆိုပြီးတော့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးတင်းဆိုရင်မြင်ရောဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့လိုဟိုလူအများစုကပြောကြတယ်ထင်ကြတယ်စိုးရင်ကြတယ်အဲဒီစိုးရင်ချက်တွေကလည်းစိုးရင်တိုက်တယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်ဆိုရင်ဒီ ဦးမြင့်စွေရဲ့ပြီးခဲ့တဲ့ကာလပေါ့နော်ရန်ကုန်တိုင်းမှာသူအမျိုးမျိုးနဲ့တဝတာစားပြီးနောက်ဆုံးခုမြို့တော်ဝန်ကြီးလုပ်လာတဲ့ကာလမှာပြောစရာဆိုစရာတွေကအကြီးစားကြီးတွေကိုအနည်းဆုံး၅ခုလောက်ရှိတယ်ဒါလူတိုင်းလည်းသိပါတယ်နော်အဲ့တော့အဲ့ဒီပုဂ္ဂိုလ်ကိုဘာကြောင့်ရွေးတယ်ဆိုတဲ့အပေါ်မှာလူရဲ့အန္တမမိဘနဲ့ထုတ်တယ်အစိုးရင်ကြီးတယ်ဒါပေမဲ့လူခက်တာကဟိုဒေါ်အောင်ဆန်းစုကြည်ကသူတင်လိုက်တဲ့ဒုတိယသမ္မတလောင်း၂ဦးကိုဘာကြောင့်ဘယ်လိုရွေးချယ်တယ်ဆိုတဲ့အကြောင်းပြချက်တကူတရားဝင်အဲ့ဒါပြည်သူလူထုသိအောင်ပြောပေးမယ်လို့ဘိုးချုပ်မူကြီးမင်းအောင်လိုင်းဘက်ကဘာကြောင့်ဦးမြင့်စွေကိုရွေးလဲဆိုတာဟိုကျွန်တော်ဒီလောက်တော့မပြောဘူးခင်ဗျာမပြောတော့ပြည်သူလူရဲ့တန်လျာနဲ့စိုးရိမ်မှုတွေပိုးစေတယ်လို့ယူဆတယ်။ဟောတနည်းအားဖြင့်ဟောဒါဟာလာမဲ့ငါးနှစ်အတွက်ကတော့ဟိုတနည်းအားဖြင့်ဟိုရင်းဆိုင်ကြော်လွှားမဲ့အရာတစ်ခုကိုအဲ့ဒီကပိုက်ထားတဲ့အနေထားတရားလို့ကျွန်တော်မြင်ပါတယ်
โอเคเสียอู้สีตัวอ๋อเมียครับเนี่ยอะคือโหสิบโจอู้เมียสีโหแท้ไล่ได้เคสอ่ะตัวพวกกะตบลาเต็มมาไอ้ลูกเดียวกูโหยวยเจ๊เนี่ยแท้เลยโหต้งตัดลงยังไงล่ะ
อดิก็တော့ไอ้หนูเนี่ยจนโหโหจนไม่อยู่ซะอูจนอยู่ซะดาตะคู่ก็တော့อะคืออเปียงเล่ก็ต้านจีมาดา1ปอง50จอตึอตอជីมาได้อเปียงเล่เว้ยอะบาเล่ชูได้ขาจ้ะတော့โหตั้มบดอเนี่ยไอ้สิบโจดิก็เล่นไก่ตะพวยเนี่ยฉายเนี่ยหาดิโหอานาดิโหเสร็จပြီးတော့ไก่ท้าไปมั้ยจันเนี่ยดิอะยะเป็นเนี่ยฉายเนี่ยအကျိုးစီးပွားဆိုင်ရာကိစ္စတွေဝန်ကြီးဌာနတွေအကုန်လုံးကိုဒီရွေးကောက်ခံတွေကိုသူကဆွဲပေးရတဲ့သဘောရှိတယ်။အဲ့ဒီမှာဟိုတော်တော်ကိုအများအပြားအကျိုးစီးပွားတွေပါသွားတယ်။နောက်အဲ့တော့ပြန်ပြီးတော့ကြည့်လိုက်ရင်လည်းဒီလွန်ခဲ့တဲ့အနည်း50ကျော်ကာလအတွင်းမှာဒီစစ်ဘုရုပ်တွေစစ်ဘုရုပ်အဟောင်းတွေဆရာနာရှင်တွေသူတို့မိသားစုတွေသူတို့နဲ့မိဆက်သူတွေပိုင်ဆိုင်ခဲ့ကြမြတွေလုပ်ကင်ခဲ့ကြမြတွေနောက်ပြီးတော့ဆက်ပြီးတော့လုပ်မယ်ဆိုပြီးတော့မှအခုငိုးကြပေါ့နော်။တည်ထားတဲ့ကိစ္စတွေကလက်ညှိုးထိုးလို့မလွယ်ဘူး။တိုင်းပြည်မှာသူ့ရဲ့အုပ်စာတနာတွေပြီးတော့မှနောက်ဝန်ကြီးဌာနအသီးသီးမှဆိုရင်လည်းကိုကြည့်လိုက်မယ်ဆိုရင်ရှစ်ဖို့ဟောင်းနေရပဲအကုန်လုံးနေရာယူထားတယ်အဲ့တော့အဲ့လိုအခြေအနေမျိုးအောက်မှာဒီအကျိုးစီးပွားတွေကိုဟိုကာကွယ်ဖို့ဆိုတဲ့ကိစ္စနောက်ပြီးတော့မှထိန်းသိမ်းမှုဆိုတဲ့ကိစ္စတွေကလိုလာတယ်လေလိုလာတဲ့ခါကျတော့ဒါတက်မလို့နဲ့နောက်ကလာတော့ရှစ်ဖို့ကျိုးဟောင်းနေဘက်ကတော့သူစဉ်းစားမှာပဲဘု து ကိုဒီနေရာမှာတင့်တော်မလဲပေါ့အဲ့ဒီခါကျတော့အဲဒီနေ့ဘူးနေနေရှစ်ဖို့ကျိုးဟောင်းတယောက်ကိုပေါ့နော်အဲအငင်းစားယူပြီးခါစားတယောက်ကိုထားလိုက်မယ်ဆိုရင်သူကတော့ခရေဝင်ပြီမှာမဟုတ်ပါဝင်ရမှာမဟုတ်အဲ့တော့ဘု து မျိုးစုရဲ့ထူးခြားချက်ကသူကဟိုအရင်ကျန်လာရှင်ဘုရင်မူကြီးတန်းရွှေလက်ထက်ကလေးကထိပ်တန်းကောင်းဆောင်ယာတိယူထားတယ်။နောက်အရေးကြီးတဲ့ယာတိတွေယူထားတယ်။ခုနကကိုကျေးစီဝါဆိုင်ရာကိစ္စတွေအကျိုးစီဝါဆိုင်ရာကိစ္စတွေမှာလည်းတောက်လျှောက်ခရဲဝင်ပါဝင်ခဲ့တာဖြစ်တဲ့ခါကျတော့သူဟာဒီကိစ္စတွေကိုသိတယ်၊ကြိုက်တွေ့နိုင်တယ်၊ကာကွယ်နိုင်တယ်၊စကားပြောဆိုနိုင်တယ်ဆိုပြီးတော့မှထားသွားတယ်လို့ပဲထင်ပါတယ်။ကမင်္ဂလာခုနကတော့လို NLD ကိုဒီလိုတစ်ခုလုပ်ဖို့ပါညာဆိုပြီးရည်ရွယ်ချက်လို့တော့ကျွန်တော်မထင်ပါဘူး။သူတို့ရဲ့စိုးရိမ်စိတ်အရာထားသွားတဲ့ဒီတယောက်လို့ပဲကျွန်တော်မြင်ပါတယ်။
โอเคကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုကျွန်တော်ပါဝင်မှုကျွန်တော်တို့ဆက်သွက်ထားတဲ့ပုံကိုလည်းဒီနေ့တော်တော်များပါတယ်ဒီမြန်မာနိုင်ငံကိုစလိုင်းပွေကုန်းလည်းရှိနေပါတယ်ကိုစလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคဆရာကျွန်တော်ဟိုတစ်ခါပြောခဲ့သလိုပဲဒီသမရအနေနဲ့ဒီသမရဒီဟာသူတို့ဒီဝန်ကြီးဌာနတွေကိုပဲကြီးကျယ်ပြုလို့ကိုကျဲတဲ့အစ်င်းလောက်ပဲရှိမှာပါအဲ့တော့နိုင်ငံကြီးအပြောင်းအလဲကသမရရဲ့ဟိုအမိန့်အာဏာနဲ့ဥပမာအမျိုးသားအပြင်းနဲ့တင်းနေနဲ့ဟိုငင်းချဲကောင်စီဆိုတာမျိုးကိုဖြစ်စည်းပြီးတော့မှအဲ့ဒီတော့အောင်ဆန်းစုကြည်ကိုတုတ်ကထရာထူနောက်ပြီးတော့မှကြံတဲ့တိုင်းရင်သားနောက်စစ်ပွင်လင်းလူဖွေးစီကမြင်းကိုနိုင်တို့လိုအထင်ကြီးပုံကိုယ်တွေကိုအဲ့ဒီနေရာမှာထားပြီးတော့မှဥပဒေကိုပြတ်ထန်းပြီးတော့မှအဲပြည်ထောင်စုလူတို့ကတည်ပြုပေးပြီးတော့မှသူတို့ကပဲနိုင်ငံရဲ့အပြင်းပြောင်းလဲတဲ့ခုသမီးအားလုံးကိုဆွေးနွေးလိုက်ရင်တော့ပြီးမှာပါအဲ့တော့အခုလူသမရသမရနဲ့လူသမရတွေကဝန်ကြီးဌာနဥဒီကိုပဲကုကျင်းနေဆိုရင်တော့မှကြောင်းလေးချိန်တန်ပြီဆိုတဲ့ဥစ္စာကတော့အထိုက်အပြောက်တော့ကြောင်းလေးလာမှာပဲလို့ကျွန်တော်အဲ့လိုပဲပြီးပါတယ်ဆရာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်နောက်တစ်ယောက်လည်းရှိနေပါတယ်သူကမလေးရှားကုတင်ရွှေပါ။ကုတင်ရွှေရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျ။ဒီလူစုတွေကတော့တော်များများတော့ဆိုးရစ်ကိုညှော်လင်းကြတာထားရတော့ဟိုပေါ်လွင်နေကြပါဒါပေမဲ့လည်းဟိုเห็นแต่ละตัวติดขึ้นเลยแล้วก็ติดเต็มหมดเนี่ยบาเล่เลยคือถอยี้บ่งเปลี่ยนซิงโดบาเล่มาดิอู้เนี่ยคือตะบอดาเต็มมาเนี่ยลูกนี่โหดุติยะตมะระตัวเราไปเลยไปอาจารย์ก็เจอเต็มมาเนี่ยงี้แจ้งอยู่โห2000ชิ้นถอยี้บ่งเปลี่ยนซิงโดอหันตาขึ้นล่ะนี่แหละแล้วเราก็ดูโลไปขึ้นมาใช่มั
้ยโอเคเจซุบาตะแกเราโหดุตมะระเตี่ยวนี่เนี่ยแหละลบปั่นวงกะตะซงเตียชินี่ล่ะสรอกဟိုအထူးသဖြင့်ဒီဥမာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုကံရတွေ့ရတာမျိုးတွေရှိလာမယ်ဆိုရင်ရောဒီ NLD အစိုးရအနေနဲ့တချို့စီးပွားရေးကိစ္စမျိုးတွေဖွံ့ဖြိုးရေးကိစ္စမျိုးတွေမှာသူတို့လှုပ်ချင်တာတွေမှန်းထားချင်တာမျိုးတွေလောကကံရရဲ့နေရာမျိုးတွေမှာဟိုအခက်အခဲမကျေဝါနိုင်ဘူးလားဖြစ်မလာနိုင်ဘူးလားဆရာ
အဲ့ဒီဥစ္စာတော့မဖြစ်နိုင်ဘူးဘာဖြစ်လို့မဖြစ်နိုင်လဲဆိုတော့ဒီဖွဲ့စည်းပုံမှာကသမရကိုဒုသမရကကျော်လွန်ပြီးတော့လုပ်တဲ့ဥစ္စာဘာတစ်ခုမှလုပ်လို့မရအောင်အဆုံးဖြတ်ပြီးစုံလာပြီးဆိုရင်တော့သမရရဲ့သဘောဖြစ်မှာပဲပြီးတော့မှနောက်ကက်ဘိနက်အစည်းအဝေးတွေအဲဒီကုလားတော့အဲဒုတိယသမရတွေဆိုတဲ့ဥစ္စာလဲကက်ဘိနက်အစည်းအဝေးရဲ့အဆုံးဖြတ်ကိုနာခံရတာပဲအဲတော့ကက်ဘိနက်အစည်းအဝေးမှာသူကနောက်လာမဲ့အချိန်မှာဆိုရင်ဒါသမရကြီးဦးထင်ကျော်ရှိမယ်ပြီးတော့မှနောက်ဒေါက်ဆန်းစုကြည်တို့ဘာလို့လဲပါလိမ့်မယ်အဲဒီမှာဆုံးဖြတ်ထားတဲ့ဟာတစ်ခုခုကိုသူကဒါကိုဟိုမလိုက်နာပါဘူးမကြိုက်ပါဘူးဘာညာဒီလိုတော့လုပ်လို့တော့မရဘူးဒါတော့လုံးဝပြပြရတယ်နောက်နမူနာအားဖြင့်ဆိုရင်လည်းအရှိမဟိုဖြစ်ဖြစ်ဘူးတဲ့နမူနာတွေရှိပါတယ်ရှေ့ငါးနှစ်တာကာလမှာဆိုရင်ဥပမာအခုဒေါက်ဆန်းစုကြည်လည်းဒီပုံစံမျိုးဖြစ်ပါလိမ့်မယ်ဥပမာဦးစိုးသိန်းဆိုရင်သူကသမရရုံးဝင်ကြီးတာဝန်လောက်ပဲယူထားပါတယ်ဒါပေမဲ့သူဩဇာကြီးပါတယ်ဘာဖြစ်လို့လဲသမရကသူ့ကိုကျော်တော့ခံပေးထားတဲ့ခါကျတော့သူလုပ်တဲ့ဟာတွေကသူ့သမရတွေအကုန်လုံးတော့သူကသွားမိုးပါတယ်အဲ့ဒီသဘောမျိုးရှိတယ်ဆိုတော့ဘရဝါဟိုပြောသလိုပေါ့နော်ဒီဒုသမရတယောက်ကသမရကိုကျော်လွန်ပြီးတော့ကက်ဘိနက်အခွင့်အရေးဆုံးဖြတ်ချက်ကိုကျော်လွန်ပြီးတော့မှဒီတစ်ခုခုလုပ်မယ်ဆိုင်မယ်ဆိုတဲ့ဟာမျိုးကတော့မဖြစ်နိုင်ဘူးလို့တော့ထင်ပါတယ
်ဟုတ်ကဲ့ဒီဆက်သွယ်ထားတဲ့တော်တော်ရှင်တွေကိုပြန်ပြီးအလဲပေးချင်ပါတယ်ကျွန်တော်ကိုတီးလည်မှုပါကိုတီးလည်မှုထိုင်းနိုင်ငံပါခင်ဗျဆွေးနွေးလို့ရပါတယ
်ဟုတ်ပါခင်ဗျကျွန်တော်နေရတော့အခုဒေါက်တာစီတင်လိုက်တဲ့ခေါင်းဆောင်တွေကတော့ကျွန်တော်သဘောကျပါတယ်ဗျဒါပေမဲ့ဦးမြင့်ရှင်အနေနဲ့ကတော့ကျွန်တော်အနေနဲ့ကတော့နည်းနည်းတော့အမျိုးလေးဖြစ်ခဲ့မိပါလေခင်ဗျ။ဘာဖြစ်လဲဆိုတော့ဦးမြင့်ရှင်ကတော့သူ့ရဲ့တာသမီးတွေနော်နိုင်ငံသားဖြစ်တယ်ဆိုရင်ဒေါ်သန်းစည်းကြီးအနေနဲ့အရဲအမှန်မှတော့သမရဖြစ်ခွင့်ရှိဖို့တော့တင့်ပါလေခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ရှင်နေအတန်နဲ့ကျွန်တော်တို့ပြပို့ထားတဲ့ဟာတချို့လည်းရှိပါသေးတယ်။ပေးစာရည်လည်းရှိနေပါသေးတယ်ဒီနေရာမှာကျွန်တော်အရင်ဆုံးပေါ်ပြချင်တာကတော့ဒီချန်ကင်းမျိုးကဦးကျော်လင်းမှာကျွန်တော်တို့အတန်ဖိုင်နဲ့ပြပို့ထားတာနားဆင်ကြည့်အောင်ပါ
။ပြီးခဲ့တဲ့9နှစ်အတွင်းကဦးသိန်းစိန်ဆိုရဟာပြုပြင်ပြောင်းလဲရေးအနေငယ်ကူပဲဟန်ပြလုတ်သွားခဲ့ပြီးတကယ်လုတ်ခဲ့တာကအစင်အလာကိုကျိုးစည်းဘွားကာကွယ်ရေးအလုပ်တွေသာဖြစ်ခဲ့လို့တိုင်းပြည်အပြောင်းလဲပြည်သူတွေမျှော်မှန်းတလို့တကယ်မဖြစ်ခဲ့တာပါပြည်သူတို့နဲ့အောက်ခြေဝန်ထမ်းတွေကအစတကယ်ပြောင်းလဲတော့လေမလားမျှော်လင့်ပြီးပြုပြင်ပြောင်းလဲဖို့အစဉ်အသင့်ပြင်ထားကြပြီးမဲ့စီမံကော့ကဲမှုမှာတကယ်ကမူလအတိုင်းသာဖြစ်နေခဲ့လို့ထိပ်ပိုင်းအစင်ကစအောက်ခြေထိဒုံရင်သာဖြစ်နေခဲ့ရတာပါဒီ9နှစ်တာကာလဟာတကယ်ပြောင်းလဲကျင်သူဆိုရင်ဒီတဲ့ပိုထူးခြားသွားရမှာပါဒေါ်စန်းစုကြည်အစိုးရကတော့တကယ်ပြုပြင်ပြောင်းလဲကျင်သူအစ်စ်အမှန်ဖြစ်တဲ့အပြင်အာဏာနဲ့လက်ဝဲရောက်ရှိလာတော့မှာမို့တနှစ်အတွင်းထူးခြားတဲ့ပြုပြင်ပြောင်းလဲမှုတွေအကြီးအကျယ်တွေ့လာရမှာပါတကယ်လို့ကျင်ရင်ဥပဒေပြုရေးနဲ့ဆုံးဖြတ်ခွင့်အာဏာရရှိသူအဖို့ရက်ပိုင်းလာပိုင်းနဲ့တိကျတဲ့အခြေခံပြုပြင်ပြောင်းလဲရေးကိုစတင်နိုင်မှာပါ300လောက်တန်တဲ့ကားစီးကို3000အောက်မကျအောင်လှုပ်ထားတာကလည်းဒီအာဏာဖြစ်တယ်လို့15သိန်းလောက်တံပိုးနဲ့ရောင်းချနေတဲ့မိုဘိုင်းဖုန်းကို1500ဖြစ်အောင်လုပ်နိုင်တာကလည်းဒီအာဏာပါပဲ။ငါးနှစ်တာကာလဆိုတာအချိန်ဆွဲလို့ရင်အကြာကြီးထင်ရပေမဲ့တကယ်လုပ်မယ်ဆိုရင်အပြောင်းအလဲတွေအများကြီးဖြစ်ပေါ်လာစေမှာပါဗျာ
။ချန်ကင်းမျိုးကဦးကျော်လင်းမှာနောက်ကျွန်တော်တို့အီးမေးလ်နဲ့ပို့တဲ့ပေးစာတော်ကတော့ဒီမိတ်တီလာဦးစိန်မောင်ရဲ့စာပါနားလောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင့်သုံးအုပ်ချုပ်သွားမယ်အစိုးရမျိုးဖြစ်နေသေးတယ်မြတ်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ဒီမိုကရေစီနိုင်ငံဖြစ်ဖို့ပြောင်းလဲဆောင်ရွက်ပေးနိုင်မှာမဟုတ်ပါဘူး။25ရာခိုင်နှုန်းသောပြည်သူ့မဲဆန္ဒမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်များကိုလက်ခံထားရနိုင်ငံရေးကိုပါတီတရက်မဟုတ်သောပြည်သူ့ဝန်ထမ်းအဖွဲ့အစည်းကဦးဆောင်ခွင့်ရနေအုပ်ချုပ်ရေးပိုင်းရဲ့အဓိကအရေးပါတဲ့အစိတ်ပိုင်းတွေကိုပြည်သူတို့ကအနှင်ထားတာမဟုတ်ပဲနဲ့အာဏာနဲ့အရယူခွင့်တွေပေးထားတဲ့2008ဖွဲ့စည်းပုံကိုအစ်စ်မရေးဆွဲနိုင်မပြေနိုင်သေးတဲ့၍စစ်မှန်တဲ့ပြောင်းလဲမှုကိုဂရုတိုင်းဆောင်ရွက်နိုင်မှာမဟုတ်ပါဘူးပြည်သူကပေးအပ်လို့နိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေအရကင်ဆယ်ဆောင်ရွက်ရမယ်တာဝန်ရှိတဲ့အစိုးရဖြစ်တော်လည်းပဲထိုဖွဲ့စည်းပုံကပဲအစိုးရရဲ့လုပ်ပိုင်ခွင့်တွေကိုထိန်းကွပ်နိုင်တဲ့လုပ်ပိုင်ခွင့်အားတက်မရောကိုပေးထားပြန်တော့တဘာဝမကြအတူလက်တွဲဆောင်ရွက်ပါမယ်ဆိုတဲ့တမရော်ရဲ့ဂရိစကားအတိုင်းဖြစ်ပါမလားအမျိုးသားပြန်လည်ရင်ကြားစေရေမူပေါင်းတွင်းကညှိနှိုင်းဆောင်ရွက်ရေရောဘယ်အတိုင်းတာဘယ်အချိန်ကာလမှာပြည်ပြည်ပြင်းပြင်းဖြစ်လာမလဲစဉ်းစားစရာဖြစ်နေပါတယ်လူချင်းနဲ့ပန်းနိုင်ရောက်ဖို့လိုအပ်မဲ့အဖြစ်ကထင်ရှားပေါ်လွင်နေပါတယ်သို့တော့လက်တွေ့လုပ်ဆောင်ဖို့ကတော့ခက်ခဲနေတော့မှဒါကြောင့်ပြောင်းလဲမှုဖြစ်မလာနိုင်နေပါတဲ့ရှင်ဦးစိန်မောင်မိတ်ထီလာပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီအဆုံးမသက်ခင်မှာကျွန်တော်ဒေါက်တာတင်းဆွေကိုမေးခွန်းခတ်တူလိုမေးချင်ပါတယ်အခုကစစ်တပ်ကဒီအခြေကြီးရဲ့ဝန်ကြီးဌာနတချို့ဆက်ထိန်ထားတယ်ဒုသမရကလည်းတက်ကဖြစ်တယ်ဒီအဓိကဆုံးဖြတ်ချက်တွေချတယ်ကာလွန်ကလည်းတက်ကပဲဖြစ်နေတယ်ဆိုတော့ဒီ NLD အနေနဲ့သူဒီလောက်ချင်းနဲ့ကိစ္စရည်မှန်းထားရရငញ្ញိုင်းကိစ္စတွေပြည်တွင်းကပြောနေတဲ့ငញ្ញိုင်းအချင်းသာလှုပ်ပေးဖို့ကိစ္စမျိုးတွေမှာ NLD အနေနဲ့လုံနိုင်မဲ့အလားအလာတွေများများဆဆရှိပါမလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တော့ယုံကြည်ပါတယ် NLD ကလုံနိုင်တော့အစွမ်းကုန်လုတ်သွားလိမ့်မယ်လို့ယူဆပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ